င်္ဂလာပါရှင်ကောတောင်ခရိုင်ခမောက်ကြီးမြို့ရုံးပြန်ချရေးနှင့်ပြည်သူဆက်ဆိုင်ဦးစီးဌာန Community Center ခန့်မတွင်ပြည်သူလူထုတိပညာပေးလုပ်ငန်းများကိုအစီအစက်မပြတ်တင်ဆက်ပေးလျက်ရှိပါတယ်ရှင်ခုပတ်မှာတော့အလုံးယုံနှင့်လုံတမဦးစီးဌာနနှင့်ပူးပေါင်းပြီးတော့တိပညာပေးတော့ရှိုးကိုရိုက်ကူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်ဆရာမင်္ဂလာပါရှင
်မင်္ဂလာပါခင်ဗျာ
ဆရာရဲ့အမည်ရထုနဲ့ဆရာတောင်ဝထားဆောင်နေတဲ့ဌာနလေးကိုဆက်ပေးပါပါရှင
်ကျွန်တော်ကတော့ကောတောင်ခရိုင်အလုံးယုံနှင့်လုံတမဦးစီးစစ်ဆေးဦးစီးဌာနမှာဦးစီးရာရှိဗန်ဆောင်ဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဦးဆုံးနေတဲ့ခလုံးလုံတမရဲ့အဓိပ္ပာယ်လေးကိုရှင်းပြပေးပါပါရှင်
ပေးလို့တော်များဤအသိပ္ပယ်မှာဥပဒေအရသတ်မှတ်ထားတဲ့အတဲ့ရောက်တဲ့ငြိမ်ဝင်ခြင်းဥပဒေအရခုနပြုထားသည့်အလုံးလုတ်ကန်ရခြင်းဥပဒေအရခုနပြုထားသည့်အတဲ့ယူပြီးတော့လည်းလုတ်ကန်ရသည့်လုပ်ငန်းမျိုးစားကြောင့်ရပါတော့အလုံးချိန်ကြောင့်ရပါတော့အလုံးလုတ်ကန်ရသည့်ကလေးဤပညာရေးကျန်းမာရေးကိုယ်ကာယဖွံ့ဖြိုးတိုးတက်မှုစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေသည့်အလုံးတွင်လုတ်ကန်ရသည့်ကလေးကိုကလေးလုံးဓမ္မအဖြစ်မိုက်လို့ရပါတယ်ဟုတ
်ကဲ့ပါရှင်ကလေးလူသမားအနေနဲ့ဘလူခိုင်းစေမှုမျိုးကဆိုးရွားဆုံးပုံစံနဲ့ကလေးလူသမားခိုင်းစေမှုမြောက်ပါတယ်ရှင
်။အဆိုးရွားဆုံးပုံစံဖြင့်ကလေးလူသားခိုင်းစေခြင်းဆိုင်ရာ IRO ပြဋ္ဌာန်းချက်အမှတ်180မိနစ်နဲ့အညီလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်နယ်နေရာချထားရေးဝန်ကြီးဌာနရဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေပုံမှန်တော့ပုံမှန်ခွဲနိုင်မှာတော့အဆိုးရွားဆုံးပုံစံဖြင့်အလုပ်ခိုင်းစေခြင်းဆိုင်ရာကလေးသူငယ်ကိုရောင်းချခြင်းကျွံပြူခြင်းကြည်ကျုံကဲတို့ခိုင်းစေခြင်း၊ကြီးပိုင်ကျုံပိုင်ပြုလုပ်ခြင်း၊လူပုံမှုမှုကျူးလွန်ခြင်း၊ကျွေးညီဖြင့်တောင်းဖွဲ့ခိုင်းစေခြင်း၊လက်နက်ကင်ပြိပခတ်တွင်အတုံးချရန်အာတမတို့မဟုတ်မလို့မနေရဆူဆောင်းခြင်းအပါအဝင်အာတမအလုပ်ခိုင်းစေခြင်းတို့မဟုတ်မလို့မနေရခိုင်းစေခြင်း၊ပြည်တန်စာပြုလုပ်ခိုင်းစေရေးအတွက်ကလေးသူငယ်ဤညံကိုပြုလုပ်ဖြန့်ဝေခြင်းဤညံပုံပြသတရုပ်ဆောင်ရေးအတွက်ဖြစ်စေကလေးသူငယ်ကိုတွေးဆောင်ထားရောင်းခြင်းဝယ်ယူခြင်းအသုံးပြုခြင်းသို့မဟုတ်ကမ်းလှမ်းခြင်းဘူးရစေဝါထုတ်လုပ်ရေးနှင့်ကုသရောင်းဝယ်ရေးအပါအဝင်ဘူးရစေဝါတရားမှုတွင်လုတ်ကန်ဆောင်ရွက်မှုအတွက်ကလေးသူငယ်ကိုတွေးဆောင်ထားရောင်းခြင်းဝယ်ယူခြင်းအသုံးပြုခြင်းသို့မဟုတ်ကမ်းလှမ်းခြင်းလုတ်ကန်သောအလုပ်တဘာဝနှင့်အခြေအနေများအရကလေးသူငယ်၏ကျန်းမာရေးဘေးအန္တရာယ်ကင်းရှင်းရေးသို့မဟုတ်အကျင့်စာရိတ္တကိုထိခိုက်ပျက်ပြားစေသောအလုပ်ကိုခိုင်းစေခြင်းတို့လည်းပါဝင်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆရာပြောသွားတဲ့အချက်တွေထက်တော့မှဘလူကန္တာတွေမှာကလေးလူသမားများစွာတွင်းနိုင်ပါတယ်ရှင်
။ကဘာတော်မှာရှိတဲ့ကလေးလူသမားအရေတော်ရဲ့90ရာခိုင်နှုန်းကျော်ကစိုက်ပျိုးရေးနဲ့ဝန်ယူရေးကန္တာတွေမှာအများဆုံးရှိတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာလည်းအလားတူကန္တာတွေမှာအများဆုံးတွေ့ရပါတယ်။
ကလေးလူသမားတွေအတွက်အကောက်ွယ်ပေးထားတဲ့လေဥပဒေကိုပြောပြပေးပါရှင်
။မြန်မာနိုင်ငံမှာလုံလုံတဲ့ကလေးများလာတော့ကလေးသူငယ်အလုံးရဲ့အရေးကိစ္စကို2008ခုနှစ်ပြည်ထောင်စုတံတမန်မြန်မာနိုင်ငံဝစီဘုံချေခံဥပဒေရစတတ်ကြီးဥပဒေကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေဒီကုန်မှုမူတရှိကာကွယ်ရေးဥပဒေလုံလုံကံရတော့အငယ်ဆုံးအတတ်နဲ့ပတ်သက်ပြီး1952ခုနှစ်လုံလုံရဖတ်ပြီး2016ခုနှစ်ဆိုင်များနဲ့အလုပ်ဌာနများဥပဒေနဲ့အကောက်အွယ်ပြင်ထားပါတယ်
။ဟုတ်ကဲ့ပါရှင်။ကလေးလူသမားခိုင်းစိတ်မိရင်ဘလို့ပြင်းမှုမြောက်တယ်လဲ။ဘလို့ပြေးတာတွေချမှတ်ခံရနိုင်တယ်လဲဆိုတာကိုလည်းသိပြရစီရှင်
။ဟုတ်ကဲ့ပါ။ကလေးအလုပ်သမားခိုင်းစိတ်မိရင်1952ခုနှစ်အလုပ်ယုံရအပ်မှုတွေပုံမှန်85အရာ3လထက်မပိုတော့ထောင်းတန်ဖြစ်စီ730အောက်မနေတော့ငွေတန်ဖြစ်စီတန်နေရစလုံးကိုဖြစ်စီချမှတ်ခံရမှာဖြစ်ပြီး2016ခုနှစ်ဆိုင်များနဲ့အလုပ်ဌာနများဥပဒေပုံမှန်29အရာ6လထက်မပိုတော့ထောင်းတန်ဖြစ်စီအနည်းဆုံး750မှာအများဆုံး730အထိငွေတန်ဖြစ်စီတန်နေရစလုံးကိုဖြစ်စီချမှတ်ခံရမှာဖြစ်ပါလေဘေးရန်ကြီးရှိသောအလုပ်ကိုဖြစ်စီချမှတ်ရင်းနဲ့ထိခိုက်စေသောအလုပ်ကိုဖြစ်စီခိုင်းစေခြင်းဘုံမဟုတ်လောက်ကံရန်ပြုပြချင်းပြုမှုထင်ရှားစီရင်ခံရပါကကလေးသူငယ်ခွင့်ရေးဆိုင်ရာဥပဒေပုံမှန်103အရာထူထူကိုအနည်းဆုံး10မှာအများဆုံး9နှစ်ထိထောင်ဒဏ်ချမှတ်ရမည်အပြင်အနည်းဆုံး7သိန်းမှာအများဆုံး16သိန်းထိငွေဒဏ်ချမှတ်ခံရမှာဖြစ်ပါလေ
မြန်မာနိုင်ငံကလေးလူသမားပပျောက်ရေးဆိုင်ရာမြို့သားရေးကော်မတီဖွဲ့စည်းထားရှိတဲ့အခြေအနေလေးကိုလည်းရှင်းပြပေးပါဦးရှင်
မြန်မာနိုင်ငံကလေးလူတမပပျောက်ရေးဆိုင်ရာအမျိုးသားကော်မတီကိုအမိန့်ကြေညာစာများဖြင့်အကြိမ်ကြိမ်ပြင်ဆင်ဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်။ယခုလက်ရှိမှာဒီထေးဝင်ကြီးဌာနမှာဒီထောင်စုဝင်ကြီးဥက္ကဋ္ဌဖြစ်ဦးဆောင်၍အဖွဲ့ဝင်36ဦးဖြင့်အလုပ်တမဝင်ကြီးဌာနဒီထောင်စုဝင်ကြီးမှဒုဥက္ကဋ္ဌဖြစ်၎င်းအလုပ်တမဝင်ကြီးဌာနဒုတိယဝင်ကြီးမှအတွင်းရေးဘူးဖြစ်၎င်းအလုပ်ရုံနှင့်အလုပ်တမဦးစီးစီးဘူးဌာနမှဝင်ကြေးဘူးချုပ်မှပွဲကတ်တွင်းရေးဘူးဖြစ်၎င်းဖွဲ့စည်းထားပြီးလုံငန်းကော်မတီရှေ့ရက်တွင်သက်ဆိုင်ရာဝင်ကြီးဌာနများမှဒုတိယဝင်ကြီးများကဥက္ကဋ္ဌဖြင့်ပါဝင်ဖွဲ့စည်းရတော်၎င်းနေပြည်တော်ကောင်စီတိုင်းဒေသကြီးပြည်နယ်များတွင်လည်းအစဉ်အဆက်ဖွဲ့စည်း၍ဂရင်းတူငယ်ရုံးနေပပျောက်ရေးအတွက်သက်ဆိုင်ရာကော်မတီအလိုက်အကောင့်ထင်အပေါ်ဆောင်ရွက်လျက်ရှိပါတယ
်။ဟုတ်ကဲ့ပါရှင်။လက်ရှိမြန်မာနိုင်ငံမှာကလေးလူတမာရုံးနေပပျောက်ရေးအတွက်ဆောင်ရွက်နေမှုအခြေအနေကိုလည်းပြပြပေးပါဦးရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကလေးလူတမာပေါပျောက်ရေးဆိုင်ရာအမျိုးသားစင်လုပ်ငန်းစီမံချက်ပထမနှစ်၅နှစ်စီမံချက်ကို2019ခုနှစ်မှ2023ခုနှစ်ထိဒီမန်းချက်6ရက်ချမှတ်ကခိုင်မာတိကျသောအခြေခံချက်လက်များကောက်ယူခြင်းအသိပညာပေးခြင်းနှင့်စွမ်းဆောင်ရည်မြင့်တင်ခြင်းအသက်မွေးဝမ်းကြောင်းပညာရေးအခွင့်အလမ်းများဖန်တီးပေးခြင်းဥပဒေပိုင်းဆိုင်ရာပြင်ဆင်ရွေးဆွဲမှုနှင့်အကောင့်အထည်ကိုဆောင်ရွက်မှုအမှုအားကောင်းစေခြင်းအဆိုးအဆုံးပုံစံဖြင့်ခိုင်းစေခံရသောကလေးလူသားများအားဖယ်ရှားခြင်းပြန်လည်ကုစားခြင်းမိသားစုများအတွက်ပုံမှန်ကောင်းမွန်သောအခွင့်အလမ်းများရရှိစေခြင်းစသည့်ရည်မှန်းချက်များကိုဆောင်ရွက်နိုင်ရန်နေပြည်တော်ကောင်စီတိုင်းဒေသကြီးပြည်နယ်15ခုအနက်စီမံချက်နယ်မြေဖြစ်တဲ့ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးတို့တွင်ဦးစားပေးနေပြီးခုဖြစ်သည့်သမုကန္တာစီပွားရေးနှင့်ဥတားရောင်းဝယ်ကန္တာတို့ရှိကလေးလူသားများအားအယောနယ်ပပျောက်ရေးကိုအကောင့်အထည်ပေါ်ဆောင်ရွက်လျက်ရှိပါသည်ဆက်လက်ပြီးအမျိုးသားအဆင့်ဒုတိယနှစ်ဒုတိယ၅နှစ်စီမံချက်ကို2024ခုနှစ်မှ2028ခုနှစ်အထိတိုင်းဒေသကြီးပြည်နယ်အားလုံးတွင်ရခင်ပထမ၅နှစ်စီမံချက်တွင်ချမှတ်ခဲ့တဲ့ရည်မှန်းချက်6ရပ်ကိုဦးစားပေးနေပြီးနှစ်ခုတို့အားအကောင့်အထည်ပေါ်ဆောင်ရွက်လျက်ရှိပါသည်
ကဲပါရှင်ဆရာအနေနဲ့နောက်ဆုံးအနေနဲ့ကလေးလူတမာပပျောက်ရေးလုပ်ငန်းများပေါ်အမြင်နဲ့သုံးသပ်ချက်လေးတွေကိုလည်းပြောပြပေးပါမယ်ရှင
်ကလေးလူတမာပပျောက်ရေးဆိုင်ရာလုပ်ငန်းများသည်လည်းအမျိုးသားရေးတာဝန်တစ်ရပ်ဖြစ်ပြီးနိုင်ငံတော်၏အနာဂတ်ပုံရိပ်ကောင်းမွန်စေရန်အတွက်ဆောင်ရွက်ရခြင်းဖြစ်သဖြင့်ကလေးလူတမာများရောင်းနေပပျောက်ရေးအတွက်နိုင်ငံတကာစံချိန်စံညွှန်းများနဲ့ညီသက်ဆိုင်ရာဝန်ကြီးဌာနများအစိုးရမဟုတ်သောဖွဲ့စည်းများအစိုးရဖွဲ့များလူမှုဝေဖန်အဖွဲ့အစည်းများအပီပီဆိုင်ရာအစိုးရမဟုတ်သောအဖွဲ့အစည်းများစသည့်အားလုံးအဖွဲ့အစည်းများအားလုံးဦးပေါင်းပါဝင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။ယခုလိုပီပီဆိုဆိုရှင်းရှင်းလင်းလင်းပြောကြားပေးတဲ့အတွက်ဆရာကိုကျမတို့ပြန်ကြားရေးနဲ့ပြည်သူဆက်ဆိုင်ဦးစီးဌာနအနေနဲ့ထူးမြေကျေးဇူးတင်ရှိပါတယ်ရှင်
။ဟုတ်ကဲ့အခုလိုပြန်ပြန်ဆက်လင်းခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။